ဇွန်လ19ရက် ICG ကနိုင်ငံတကာပဋိပက္ခဌာနလည်ရေးအဖွဲ့ကမြန်မာနိုင်ငံရဲ့ရပ်ဆိုင်းနေတဲ့ငင်းချမ်းရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်မတရက်ထုတ်ပြန်ခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နှစ်နှစ်နီးပါးရပ်တန့်နေခဲ့ပြီးတဲ့နောက်တနိုင်ငံလုံးအပြစ်ခတ်ရပ်ဆိုင်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားကြတဲ့အစိုးရတပ်မတော်နဲ့တရင်သားလက်နက်ကိုင်အဖွဲ့တွေဟာအခုနှစ်ကုန်ပိုင်းမှာ21ရာစုပင်လုံးငင်းချမ်းရေးညီလာခံပြန်လည်စတင်မှုညှိနှိုင်းခဲ့ကြပါတယ်။ဒါပေမဲ့ဒီနှစ်ကုန်မှာရွေးကောက်ပွဲကရှိနေပါတယ်။လက်ရှိညှိနှိုင်းမှုတွေဟာလည်းရွေးကောက်ပွဲအပြီးငင်းချမ်းရေးလုပ်ငန်းစဉ်ဆက်လက်တည်ဆောက်နေဖို့ဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့ရှေ့ကြာလှတဲ့တရင်သားလူမျိုးစုပဋိပက္ခတွေချုပ်ငင်းရေးအတွက်အမှန်တကယ်တိုးတက်မှုတွေရရှိဖို့ဆိုရင်အစိုးရဘက်ကချင်းကပ်ပုံပြောင်းလဲမှဖြစ်မယ်လို့ဆောင်းပါးကဆိုပါတယ်။ NLD ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာနောက်ထပ်အစိုးရတက်တန်းတွင်အနိုင်ရဖို့များနေပါသေးတယ်။အဲဒါကြောင့်အစိုးရတက်မတော်နဲ့တရင်သားနဲ့တကိုင်ဖွဲ့တွေအနေနဲ့ကြာရှိနေသေးတဲ့ကာလအတွင်းအပြုသဘောနဲ့လက်ရှိအကျပ်တဲရဲ့မူလစည်းမျဉ်းတွေကိုသုံးသပ်အလို့သဘောဆုံးနှမှုတွေမပြတ်ဆုံးရပြီး2022ခုနှစ်ငင်းချမ်းရေးလုပ်ငန်းစဉ်ခိုင်မာလာခြင်းအတွက်ဆက်လက်ရှောက်လှမ်းရမှာဖြစ်တယ်လို့လဲဆောင်းပါးမှာဖော်ပြထားပါတယ်။အစိုးရစစ်တပ်နဲ့တရင်သားနဲ့တကိုင်ဖွဲ့တွေကြားညှိနှိုင်းဆွေးနွေးမှုတွေအချိန်ချင်းလုပ်ခဲ့ပေမဲ့တကယ့်နဲ့ဆိုင်တဲ့ပြဿနာအရင်းမြစ်စီကိုမရောက်နိုင်ပဲဖြစ်နေတယ်လို့လဲဆောင်းပါးကဆိုပါတယ်။အပြည့်ရဲ့လက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတို့ရွေးကောက်ပွဲမတိုင်ခင်21ရာစုပင်လုံးငင်းချမ်းရေးဆွေးနွေးပွဲအတွက်အသီးသားရှိနေကြတာပါ2016မတ်လမှာဒေါ်ဆန်းစုကြည်ရဲ့ NLD ပါတီအစိုးရဖွဲ့တဲ့အခါငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြည်တွင်းပြည်ပမှာညှို့နှင်းချက်တွေကြီးမားခဲ့ကြပါတယ်။အချက်51ချက်ပါပြည်တော်စုငင်းချမ်းရေးသဘောတူညီချက်လိုတိုးတက်မှုတချို့ရခဲ့ပေမဲ့ညှို့နှင်းတလောက်ကတော့ဖြစ်မလာခဲ့ပါဘူးတဲ့။ရှမ်းနယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပြီးအစိုးရအနေနဲ့လည်းအင်အားကြီးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ယုံကြည်မှုကိုမရခဲ့အပြည့်ရဲ့လက်မှတ်ရေးထိုးအောင်မဆောင်ရွက်နိုင်ခဲ့ပဲအပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဆဲဘွဲ့နဲ့ပုံမှန်နိုင်ငံရေးဆွေးနွေးမှုတွေလည်းရပ်တန့်နေပါတယ်တဲ့။နိုဝင်ဘာမှချင်းပါမဲ့ရွေးကောက်ပွဲနီးကလာနေသလိုတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာကရောဂါနဲ့လည်းရင်ဆိုင်ကြုံတွေ့နေရတာပါ။ NLD အနေနဲ့ရွေးကောက်ပွဲမှာအနိုင်ရနိုင်ခြင်းဆက်ပြီးတော့ရှိနေသေးပေမဲ့ရခိုင်လူဒေသမှာတော့စိုးရိမ်စရာရှိတယ်လို့ဆောင်းပါးကဆိုပါတယ်။ NLD ကအစိုးရထောက်ဖွဲ့နိုင်ရင်လည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပုံမှန်အားစိတ်ဆောင်ရွက်ရလိမ့်မယ်လို့ICG ရဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်။ဇွန်လ19ရက် Offshore Energy စာဆောင်မှာတော့မြန်မာဟာတဘာဝတန်ခွေကြီးလုံစားစီတင်သွင်းတဲ့နိုင်ငံစီးရင်ဝင်ဖြစ်သွားပြီဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။တန်ခွေကြီးကိုခုဇွန်လမှာမလေးရှားပထိုနဲ့စွန့်ရင်ကုမ္ပဏီထံကနေပြီးတော့မေလနဲ့ဇွန်လအတွင်းစတင်တင်သွင်းခဲ့တာပါ။စုစုပေါင်းတန်ခွေကြီးပမာဏ3,900ကုဗမီတာဖြစ်ပါတယ်။မြန်မာပထမဆုံးတန်ခွေကြီးတင်သွင်းရေးဌာနကိုရန်ကုန်မြစ်ကမ်းမှာထားရှိပါတယ်။ရခုမြေကြီးတိမ်တဲ့အတွက်ဓာတ်ငွေ့ကြီးတင်သွင်းဖို့အငယ်စားတွေသာဝင်ထွက်သွားတာနိုင်ပါတယ်။လက်ရှိအနေနဲ့အဲ့ဒီဓာတ်ငွေ့ကြီးတင်အငယ်စားသင်းဖို့တွေဟာသီလဝါစိတ်ကန်းကစိတ်ခံတစ်ခုကိုယာယီအသုံးပြုနေပါတယ်။အများအားစိတ်ခံတစ်ခုကိုတော့ဒီနှစ်ဇူလိုင်လအတွင်းအသုံးပြုနိုင်လိမ့်မယ်လို့သိရပါတယ်။အခုအခါတာကေတတာဘိဆက်ယုံဇွန်လ14ရက်နေ့ကစတင်လည်ပတ်နေပြီဖြစ်ပြီးတန်လျင်ကဆက်ယုံလည်းမကြခင်မှလည်ပတ်မယ်လို့သိရပါတယ်။ဒီလိုဝတ်တံခွေသုံးဒါဘိဆက်ယုံကတော့လာမယ့်2024ခုနှစ်မှာလက်ပတ်နိုင်မယ်လို့မျှော်လင့်ရကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။